to the Voice of America in Burmese.
Mingla wa khmyar VOA American အတန်ရဲ့2023ခုနှစ် April 28ရက်ဗုဒ္ဓဦးနေ့မနက်ဖြန်စီစဉ်နေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဖြန့်ယူ99တို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရဲမွန်ပါဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်တဲ့စီစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်တို့လင်ရကြဝဲလာကြောတော့ဒီဟိုဒရုန်းလဲစစ်ပါတာပေါ့ဒီလို6စင်းပေါ့
ကရင်ပြည်နယ်မှာတပ်စခန်းအသိမ်းခံရတဲ့စစ်ကောင်စီကကရင်ကျွော်တွေကိုလက်တုံပြန်ပုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေရဲ့အကျိုးသက်ရောက်မှုအပေါ်အမေရိကန်ပါမောက္ခတအူသုံးသက်ချက် CDM ပါဝင်တဲ့ဝန်ထမ်းများစာဝေးနေရေးအခက်အခဲရှင်းဆိုင်နေရတဲ့တရင်တွေနားဆင်ရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့တရင်ပတ်စံကဏ္ဍဖြစ်တဲ့အင်္ဂါသကဝိုင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအခုတော့ဗုဒ္ဓဟူးနေ့မနက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကော်မတီတို့ကပြောပြပေးမှာပ
ါ။ရှေးတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုဖို့မြန်မာစစ်တပ်အကြီးအကဲကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဗိုလ်ချုပ်မူကြီးမြောင်းလိုက်ကိုရိုင်းတက်ရောက်ခဲ့တဲ့အာဆီယံရဲ့မြန်မာရေးအထူးအစည်းအဝေးဘုံသဘောတူညီချက်မှာအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွဲရောက်ပြီးမြန်မာနိုင်ငံရဲ့အချက်အတွဲဆွေးနွေးရေးဂျာဝင်ဆောင်ရွက်နိုင်ဖို့ထည့်သွင်းထားတာဖြစ်ပါတယ်။စစ်တပ်ကြီးကကိုယ်တိုင်တက်ရောက်သဘောတူခဲ့တယ်လို့ဆိုတော့အာဆီယံရဲ့မြန်မာရေးအထူးစည်းဝေးပွဲရလတ်ဘုံသဘောတူညီချက်မှာနိုင်ငံတွင်းအကြံဖတ်မှုတွေချက်ချင်းရဖို့ပါရှိပြီးဒါဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်ကြောင့်လူပေါင်း950ကျော်တည်ဆုံးခဲ့ရပြီဖြစ်တဲ့ပြဿနာကြီးကိုအဆုံးသတ်နိုင်ရေးအရေးကြီးတဲ့ပထမခြေလှမ်းပြက်ဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးစ်ကအင်္ဂါနေ့မှာပြောဆိုထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့ဒီဂရီကဝတ်ကိုလေးစားလိုက်နာဖို့ရည်ရွယ်ထားသလားဆိုတာကိုဒီမိုကရေစီပြန်လည်ကျင့်သုံးရေးနိုင်ငံတော်ငြိမ်းချမ်းစွာဆန္ဒပြချတဲ့မြန်မာလူထုကိုအသိပေးဖို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကအင်္ဂါနေ့ကအိတ်ဖွင့်ပေးစာတစ်စောင်ပေးပို့တောင်းဆိုထားပါတယ်။မြန်မာလက်နက်ကင်တပ်ဖွဲ့တွေကြောင့်အသက်ဆုံးရှုံးရမယ့်အရေး၊ဒဏ်ရာရမယ့်အရေးနဲ့တရားဥပဒေမဲ့ဖမ်းခံရမယ့်အရေးဆိုရင်စရာမလိုပဲဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြမှုအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့မြန်မာလူထုရဲ့အခြေခံအခွင့်အရေးကိုလေးစားလိုက်နာပါမယ်ဆိုတဲ့ဂရိကဝတ်မျိုးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလူသီးရှင်ကြားပေးအပ်ဖို့ကိုလည်းအိတ်ဖွင့်ပေးစာမှာတောင်းဆိုထားပါတယ်။စစ်တပ်ကြီးကထိ ंछ ုပ်တဲ့တပ်ဖွဲ့တွေကတိုက်ခိုက်မဲ့အရေးဆိုရင်စရာမလိုပဲအခြေခံလူ့အခွင့်အရေးကိုလွတ်လပ်စွာကျင့်သုံးခွင့်ရလာနိုင်ပြီလို့ယုံကြည်နေကြသူတွေအတွေ့ဒီဂရိကဝတ်ကတည်ရရှိရတဲ့မြတ်အရေးကြီးပါတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကပြောပါတယ်စစ်တပ်ကြီးကဘူချုံမှုကြီးမင်းအောင်လှိုင်ကတော့အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလေးစားလိုက်နာမယ်လို့မပြောသေးပါဘူးနိုင်ငံတွင်းတည်ငြိမ်မှုနိုင်ငံအကျိုးစီးပွားပေါ်အခြေခံပြီးမှအာဆီယံခေါင်းဆောင်တွေရဲ့အကြံပြုချက်ကိုစဉ်းစားမယ်လို့သူဦးဆောင်တဲ့စစ်ကောင်စီကအင်ကာနစ်မှာထုတ်ပြန်ထားပါတယ်ရှင်။မြန်မာနိုင်ငံအတွက်ဂျပန်ကပေးအပ်နေတဲ့ထောက်ပံ့တွေကိုပြန်သုံးသပ်ပြီးအနာသိစစ်တပ်အကျိုးရှိစေမဲ့လူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီတွေရပ်ဆိုင်းရေး HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကအင်ကာနစ်မှာတိုက်တွန်းပါတယ်။မြန်မာဆိုရဝန်ကြီးဌာနတွေကလုတ်ကင်နေတဲ့အခြေခံအဆောက်အအုံတိဆောက်ရေးဆိုင်ရာဖွံ့ဖြိုးမှုအကူအညီတွေနဲ့စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့ပတ်သက်နေတဲ့တခြားသောအထောက်အပံ့တွေကိုဂျပန်ဘက်ကချက်ချင်းရပ်ဆိုင်းပေးဖို့ HRW ကတောင်းဆိုတာဖြစ်ပါတယ်။ဖေဖော်ဝါရီလတရနေ့ဆရာနာသိမ့်ပြီးနောက်မြန်မာနိုင်ငံတွင်းလူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီသစ်တွေထပ်ပေးတာမျိုးမလုပ်ဘူးလို့ဂျပန်အစိုးရကပြောဆိုထားတာပါ။ဒါပေမဲ့ရှိပြီးသားစီမံကိန်းတွေအရေးကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူး။2019ခုနှစ်အတွင်းဂျပန်ကမြန်မာကိုချင်းငွေဒေါ်လာတန်း1600ချထားပေးခဲ့ပြီးထောက်ပံ့ကူညီမှုအဖြစ်ဒေါ်လာတန်း140လေးကျင့်တင်နန်းပေးမှုဆိုင်ရာအကူအညီဒေါ်လာ62တန်းထိပေးခဲ့တယ်လို့နောက်ဆုံးထုတ်စင်းတွေမှာဖော်ပြပါတယ်။လမ်းမော်ထွက်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတနက်နဲ့ပြစ်ခတ်နေတဲ့အခြေအနေမှာဂျပန်အနေနဲ့စောင့်ကြည့်သုံးသပ်မဲ့ချင်းကမှုမျိုးမဟုတ်ပဲမြန်မာဆိုင်ရာအကူအညီတွေကိုချက်ချင်းတာဝန်ယူမှုရှိရှိပြန်လည်သုံးသပ်ဖို့ HRW ရဲ့အာရှဆိုင်ရာစီစဉ်တာဝန်ခံ Tapping Kasai ကတိုက်တွန်းထားပါတယ်။စ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ရန်ကုန်မြို့မှာကျန်းနာရှင်ဆန်းကျင်ဆန္ဒပြတဲ့လူငယ်တွေစုပေါင်းထားတဲ့ဘာတွေလဲရန်ကုန်သားတွေအဖွဲ့ကအင်အားကြာချီပါဝင်တဲ့ဆန္ဒပြလူငယ်တွေလုံခြုံရေးအခြေအနေပေါ်မူတည်ပြီးတရက်တပြတ်ဆန္ဒပြပွဲတွေအင်္ဂါနေ့ကလုပ်ကြပါတယ်ချင်းပြည်နယ်မင်းတပ်မျိုးဝင်မှာတော့မင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားအင်္ဂါနေ့ကထိတ်တိုက်တိုက်ခိုက်ကြပ တဲ့အကြောင်းကာကွယ်ရေးတပ်ဖွဲ့ကလူငယ်တဦးက VOA ကိုပြောပါတယ်
အခုသူတို့ပထမတားဆီးနားမှာဆက်ကြီးအထိုင်ထားရမှာတစ်ခါကိုတောက်တော့ထုနေရ။ဟိုလက်နဲ့ကြည့်တော့ဆက်ပင်းသားကြီးနဲ့တင်တာ။ပခုံးထမ်းလောင်ချရောပါတယ်။ဟိုကျွန်တော်တို့ကတူမီးတွေနဲ့ပြင်နေ
။တချိန်တည်းမှာပဲဆနပြလူငယ်တွေကရင်မျိုးသားအစီအယုံ KNU ရဲ့တပ်စခန်းတစ်ခုမှာစစ်တင်နိုင်တက်နေတဲ့ဗီဒီယိုတစ်ခုလည်းထွက်ပေါ်လာပါတယ်ရှင်။ထိုင်းနယ်စပ်မြန်မာဘက်ချန်ကင်းပြည်နယ်ထဲမှာအင်ကာနစ်ကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ချန်ကကြေးရွာတွေကရန်နဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းရှောင်ခဲ့ရပါတယ်။ထိုင်းနိုင်ငံမဟောင်ဆောင်ခရိုင်နဲ့တန်လွင်မြစ်သာချထားတဲ့ကရင်ပြည်နယ်ဖားပုံခရိုင်တော်လဲထာမှာအခြေစိုက်တဲ့မြန်မာစစ်တပ်စခန်းတစ်ခုကိုအင်ကာနစ်မှာကရင်လက်နက်ကင်တပ် KNU ကတိုက်ခိုက်သိမ်းပိုက်တာပါ။အင်ကာနစ်မနဲ့အစောပိုင်းကတည်းကလက်နက်ကြီးပစ်ခတ်သန်းတွေကြားရတဲ့အကြောင်းထိုင်းဘက်ကဒေသခံတွေကပြောပါတယ်။ထိုင်းနိုင်ငံမဟောင်ဆောင်ခရိုင်မဲဆလစ်ရွာကရွာတကြီးကတော့ထွက်ပြေးလာတဲ့ရာနဲ့ချီတဲ့ရွာသားတွေကိုစာတင်ချောင်းမှာခိုလုံခွင့်ရအောင်စီစဉ်ပေးထားပါတယ
်။เราไม่เคยได้ยินเสียงอยู่นี่มาเนาะแล้วเราก็ไม่เคยเห็นพี่น้องหนีขึ้นมา
ดิโลตะนัดปิ๊กขัดตันမျိုးကိုအရင်ကမကြားဘူးပါဘူးတဲ့။လူတွေထွက်ပြေးလာတာလည်းမကြုံဘူးပါဘူးတဲ့။ညစက်တလျှောက်မှာညီညီချက်ရတာကြောင့်သူ့အပါဝင်ရွာသားတွေအားလုံးစိတ်ကူးကြတယ်လို့သူကပြောခဲ့တာပါ။မြန်မာဘက်ချမ်းတန်လင်းမြကန်းပြည်မှာမြန်မာစစ်တပ်စခန်းတစ်ခုကျပ်ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့လဲ KNU ကရောထိုင်းအနာပိုင်းတွေရဲ့အပြောကိုပါကိုကပီ Writers သတင်းကဖော်ပြပါတယ်အမေရိကန်ပြည်ထောင်စု Stanford တက္ကသိုလ် Shorenstein Asia Pacific သုတေသနဌာနက2022ခုနှစ်အတွက် Shorenstein Journalism Award ကိုသတင်းသမားဦးစေဝင်းကိုရွေးချယ်တဲ့အကြောင်းအင်္ဂါနေ့မှာကြေညာပါတယ်စုံစမ်းဖော်ထုတ်သတင်းရေးသားသူနဲ့လူခွင့်ရေးကာကွယ်ညှင့်တင်သူအဖြစ်လူသိများတဲ့ဥဆွေဝင်းဟာမြန်မာနောင်သတင်းဌာနကိုတွဲထက်တည်ထောင်သူနဲ့အေဒီတာချုပ်အဖြစ်တာဝန်ယူထားတာဖြစ်ပြီးမြန်မာနိုင်ငံတွင်းကလူမှုဘဝအခြေအနေတွေကိုစုံစမ်းဖော်ထုတ်သတင်းရေးသားနောက်မြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ဖော်ပြနေတာဖြစ်ပါတယ်။2002ခုနှစ်ကစလို့နှစ်စဉ်ပေးအပ်လာတဲ့ Shorenstein Journalism Award ကတော့စုချင်းငွေကဒေါ်လာ100,000ဖြစ်ပြီးအာရှဒေသတွင်ရိုက်ခတ်တဲ့အတင်းဆောင်မခံတဲ့ကိစ္စတွေအရေးထူးချွန်ပြောင်မြောက်စွာဖော်ထုတ်တင်ပြနိုင်တဲ့သတင်းထောက်ကိုရွေးချယ်ချီးမြှင့်တာဖြစ်ပါတယ်ရှင
်။ VOA American ဗမာနယ်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.32 kHz 93.83 5.40 kHz 98.83ไบโดมีเตอร์58กิโลเฮิรตซ์6.5ตัวญาณนี้ไบโดมีเตอร์190กิโลเฮิรตซ์7.95รูปก็นี่ทุ่งเรียนไปนะครับพี
่ VOA American ทางบูตูนี่มะเนกินตะรินนี่ก็สะเล็ดจินญาณเลยบาระปินเลตะญาณเนี่ยตักไข่ดาวก็คันยาบี2แยกจาปินเลเด้เมียวนี่เดรินเจอร์ดุกะเต30โกบังกลาเทศกันซีซองอภเฝกอิงกานี่ก็เกตินไล่บาระမြန်မာပြည်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တန်းလောက်ဟာဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်ကဒုက္ခသည်စခန်းတွေမှာဖြစ်တလို့နေထိုင်ကြရတာလည်းဖြစ်ပါတယ်။တော်တော်များဟာလူကုန်ကူးတွေကိုငွေပေးပြီးတော့အန်ဒီများနဲ့ပင်လယ်ခီးကိုဖျက်ပြီးအရှေ့အောင်ရှာနိုင်ငံတွေစီကိုထွက်ပြေးကြပါတယ်။အမျိုးသမီး20ဦး၊အမျိုးသား9ဦးနဲ့ကလေး9ဦးပါတဲ့လျှာပြီးခဲ့တဲ့တောက်ချာနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာခရိုင်အနီးကစတင်ထွက်ခွာခဲ့တယ်လို့ကမ်းခြေစောက်တက်မှုအမီရယ်ဟက်ကီကပြောပါတယ်။တနင်္ဂနွေနေ့မှာတော့သူတို့လျှာပင်လယ်များတွေရဲ့တိုက်ခတ်ခြင်းခံခဲ့ရပြီးပါလာတဲ့အဖိုးတနာတွေကိုအကုန်ယူပြီးဆက်လီအင်ဂျင်ကိုလည်းဖြတ်စီးသွားတယ်လို့ဆိုပါရယ်။သူတို့ကအစာရေစာတိတ်မရှိတော့ဘဲပင်လယ်ထဲမျောနေတာဖြစ်ပြီးငါးပန်းလေကြီးတွေကကဲဆဲတာကိုစောင့်မျှော်နေကြတယ်လို့ကမ်းခြေစောက်တပ်မှုက AFP သတင်းဌာနကိုပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်ငါးပန်းလေအနည်းငယ်လောက်ပဲရှိတာမို့ပင်လယ်ပြင်ဟာရှင်းရှင်းလင်းလင်းဖြစ်နေပြီးဒီအခြေအနေကိုအတုံးချပြီးလူကုန်ကူးကြတယ်လို့ပေါ်ပြထားပါရယ်။ရ ရဲကတော့အဆိုပါဒုက္ခသည်တွေကိုဗစံချားကျုံးကိုပို့မှဖြစ်တယ်လို့ဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ဒုတိယလိုင်းကျရောက်လာနေတဲ့အိန္ဒိယနိုင်ငံဟာအောက်ဆီဂျင်ပြတ်လတ်မှုဆေးရုံကတည်းနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်ကျန်းမာရေးဆောက်ရှောက်မှုစနစ်ကပျို့လဲနေပြီလို့ဆိုပါတယ်။မြို့တော်နယူးဒယ်လီမှာလည်းကိုရိုနာဗိုင်းရပ်စ်မျိုးကွဲတွေကူးစက်ခံရသူတွေဟာမိသားစုလိုက်ရှိနေပြီးအိမ်မှာနေရင်လည်းအခြေအနေပိုဆိုးလာတဲ့အတွက်ကြောင့်ဆေးရုံတွေကိုမျှော်လင့်ချက်မဲ့စွာရောက်ရှိလာကြတာဖြစ်ပါတယ်။လူတော်တော်များကလည်းရှားပါးပြက်လက်နေတဲ့ဆေးဝါးနဲ့အောက်ဆီဂျင်ဘူးတွေကိုအပြေးဝါသွားရောက်ဝယ်ယူနေကြပြီးမောင်ကိုဇေကွက်တွေလည်းကြီးထွားလာနေပါတယ်။ Akash Atuku ဆေးရုံရဲ့ရေးပေါ်ဌာနအကြီးအကဲဒေါက်တာ Sharon Sadiq ကတော့အခြေအနေကိုအခုလိုပြောပါတယ
်။ The situation is critical right now.
အခြေအနေကတော့အရေးပေါ်ဖြစ်နေပါပြီ။ပြီးခဲ့တဲ့တွေ့ကြုံခဲ့ရတဲ့များတဲ့ကပ်ဘီရဲ့အဆိုးဆုံးအနေထားကိုရောက်နေတာပါ။ဒီနှစ်ပတ်တည်းမှာကျွန်တော်တို့အတွက်တကယ်ငရဲပြီလို့ဖြစ်လာနေတာပါ။ကြုံခဲ့ရသမျှတဲ့အဆိုးဆုံးကျန်းမာရေးအကျပ်တွေကိုဖျက်ဆီးနေရတာမို့မိသားစုဝင်တွေမိတ်ဆွေတွေနဲ့လူမှုမီဒီယာတွေကိုပဲအားကိုးနေရတဲ့မျိုးတော်တစ်ခုဖြစ်လာနေပြီဖြစ်ပါတယ်။လူတွေဟာလည်းဗိုင်းရပ်စ်ကူးစက်မှာကိုကြောက်ရွံ့နေကြပြီး brain bulb တွေနဲ့အိမ်ငကားတွေကိုတော့မဖွင့်ရကြတော့ဘူးလို့ဆိုပါတယ်။တည်ဆုံးသူအရေးအတွက်မြင့်တက်လာတာမို့ညာဘက်တွေမှာမိတိကျကြပြီးစာပနာနေရာလဲလူသူကင်းမဲ့နေရလို့ဆိုပါရယ်ဆေးရုံတွေမှာလဲလူပြည့်နေပြီးလူနာတင်ကားတွေနဲ့ဆေးရုံဝန်ထမ်းတွေလဲမလုံလောက်တော့ဘူးလို့ဆိုပါရယ်ဖြားနာနေသူတွေကိုလဲမိသားစုဝင်တွေကပဲဆေးရုံပို့နေကြပါရယ်ကျွမ်းကျင်သူတွေကတော့အိန္ဒိယရဲ့ဆယ်စုနှစ်နဲ့ချီပြီးရှေ့ကြခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုပေါ်အလေးမထားခဲ့တာကိုအပြစ်တင်နေကြပြီးလူလူကျန်းမာရေးရမုံငွေတွေကိုတုံးဆွဲပြီးဗိုင်းရပ်စ်မျိုးကွဲကနေဒုတိယလိုင်းမချရောက်နိုင်ဘူးလို့တိုင်းပြည်ကိုယုံကြည်စေခဲ့တာကိုလဲအပြစ်ဖို့နေကြပါရယ်American ပြည်အောင်စုအနေနဲ့ Ethiopia အစိုးရကိုလူသားချင်းစာနာတဲ့အကူအညီနဲ့မဆိုင်တဲ့အကူအညီတွေကိုဆက်ပြီးရပ်တန့်ထားမှာဖြစ်ပြီးစိုးရတဲ့လူသားအခြေအနေနဲ့လူအခွင့်အရေးအကျပ်တဲတွေကြောင့်ဝန်ကြီးချုပ် FB Ahmed ရဲ့အစိုးရကိုဆက်ပြီးတော့ဖိအားပေးသွားမယ်လို့ American ရာရှိတွေကဆိုပါတယ်။အင်္ဂါနေ့မှာနိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာကင်ညာနဲ့နိုင်ဂျီးရီးယားနိုင်ငံကအရာရှိတွေနဲ့ online ကတဆင့်ဆွေးနွေးရမှာဒီမိုကရေစီအုပ်ချုပ်ရေးကိုအားပေးထောက်ခံသွားမှာဖြစ်ပြီးရေရှည်ခံတဲ့အုပ်ချုပ်ရေးကိုတည်ဆောက်သွားဖို့စားတဲ့ခေါင်းစဉ်တွေကိုဆွေးနွေးသွားပါတယ်။ We're very much committed to working with partners to advance Africa ငြိမ်းချမ်းရေးနဲ့လုံခြုံရေးတိုးတက်မှုရရှိစေဖို့ကျွန်တော်တို့ရဲ့မိဘတွေနဲ့အထူးတကားလုပ်ကိုင်ဆောင်ရွက်ဖို့တနိဒံချတာပါတယ်။ရေဒီယိုအနေနဲ့တစ်ခါတည်းမှာလုံခြုံရေးရမိဘပုံစံမျိုးတွေပဋိပက္ခရောပါတတရေးအတွက်အထောက်ပံ့တွေနဲ့လူအခွင့်အရေးတွေကိုတန်တမန်နီးနဲ့အားပေးထောက်ခံတဲ့ပုံစံမျိုးတွေရှိနေပါမယ်။အရေးကြီးဆုံးအနေနဲ့ကျွန်တော်တို့တိုင်းပြည်တွေကိုကူညီနေတာကဒီမိုကရေစီအဆောက်အုံတွေကိုအားကောင်းအောင်ကူညီမယ်။လူသားရေးမြင့်ဖွံ့ဖြိုးအောင်ကူညီမယ်စီးပွားရေးတိုးတက်မှုနဲ့ခြေကံကြတဲ့အုပ်မြစ်တွေကိုကျွန်တော်တို့နေရာတကျဖြစ်အောင်ကူညီပေးသွားမှာဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောသွားတာပါအီရန်နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့2015ကချုပ်ဆိုခဲ့တဲ့နိုင်ငံတကာစာချုပ်ကိုပြန်လည်တပ်ဝင်စေဖို့အတွက်ကမ္ဘာကောင်းဆောင်နေရာအင်ကာနေမှာဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာစတင်စကားပြောကြပါတယ်အီရန်ဘက်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ UN ချက်တယ်လို့ပြောဆိုထားပေမဲ့လက်ရှိအမေရိကန်သမ္မတဂျိုးဘိုက်တန်ကတော့စာချုပ်ထဲမှာအီရန်ပြန်လည်ပါဝင်လာစေဖို့ဆန္ဒရှိနေပါတယ်။သမ္မတအောင်ထရမ့်ကယခင်အိုဘားမားလက်ထက်ကအီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကာကွယ်ဖို့လှုံ့ဆော်ခဲ့တာကိုအားပြောတယ်လို့ယုံကြည်ခဲ့ပြီးအဲ့ဒီအစားအီရန်ပေါ်စီးပွားရေးပိတ်ဆို့ခြင်းကနျူကလ িয়ার အစီအစဉ်ကိုကန့်တတ်နိုင်မယ်လို့မျှော်လင့်ခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ယာဒူကမစင်းမီဇန်နဝါရီလမတိုင်ခင်အထိနောက်ထပ်သဘောတူညီမှုအသစ်တွေမရှိခဲ့ပါဘူး။ရုရှားအနေနဲ့အမေရိကန်ရဲ့ဖိအားကိုလွန်လွှဲဖို့အတွက်American Iran ပြဿနာဆက်ဖြစ်စေဖို့မျှော်လင့်ပြီးစာချုပ်နဲ့ပတ်သက်တဲ့အားနည်းချက်တွေကိုထောက်ပြပြောဆိုမှုပြီး Iran နိုင်ငံရဲ့ဝန်ကြီး Mohammad Javed Zarif ကဆွဆွဲပြောဆိုမှုပြီးမှအခုလိုသကဝိုင်းအသစ်စဖို့ဖြစ်လာတာပါသကဝိုင်းဆွေးနွေးပွဲအသစ်မှာ American ရဲ့စီးပွားရေးပိတ်ဆို့မှုလျှော့ချစေဖို့နဲ့ Iran နိုင်ငံအနေနဲ့လည်း2015သဘောတူညီမှုအရဘယ်လိုလိုက်နာသင့်လဲဆိုတာကိုဦးတည်ချက်ထားရတာဖြစ်ပါတယ
်ဒါကတော့ဗုဒ္ဓဦးနေမနဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်တဲ့ကော်မတီတို့ကတင်ဆက်ပေးသွားတာပါ။သောသားရှင်တွေအခုနားဆင်နေရတဲ့ကျွန်တော်တို့ရဲ့အစီအစဉ်တွေကို burmese.voanews.com internet ဆိုင်မှာကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါဗျ။အခုချိန်ကစလို့သတင်းလော်ရီနဲ့သတင်းပို့ပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ကရင်ပြည်နယ်ဖပွန်ခရိုင်နယ်ကမဲ့ရထားမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9ကဧပြီလ28ရက်နေ့မှာတိမ်ပိုက်လိုက်တဲ့တနေ့ထဲမှာပဲတန်လွင်မြကန်းအနီးကကရင်ကျေးရွာတွေကိုစစ်ကောင်စီဘက်ကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုပါရယ်ဒီသတင်းကို VOA သတင်းတောင်မအေးအေးမှာကပြောပြပေးမှာပါ
ကရင်ပြည်နယ်ဖားပုံခရိုင် တန်လင်းမြကန်းဘေးကမြန်မာတပ်စခန်းတစ်ခုကို KNU ကသိမ်းပိုက်လိုက်ပြီးတဲ့နောက်တနေ့တည်းမှာပဲ KNU တပ်မကထိန်းချုပ်နေမြန်မာရှိတဲ့ကရင်ကျေးရွာတွေကိုလေရင်နဲ့ဘုံကျဲတိုက်ခတ်မှုတွေလုပ်ခဲ့ကြောင်း KNU တပ်မကကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးစောကလေတို့ကပြောပါတယ်
။သူတို့လေရင်ကကြာဝဲလာတော့တော့ဒီဟို drone နဲ့စင်းပါတာပေါ့ဘလုံး6သိန်းပါအဲ့မှာလာပြီးတော့မှဒီဒီကွေတော့ပေါ့သူတို့ဝက်ပြန်ပြီးတော့မှဟိုဒီ border ကွေမှာအဲ့မှာတာပြည်တယ်နောက်တော့ဒီအရင်မြေကန်းတစ်ခုမှဒီဝေဘူထဆိုတဲ့ရွာကိုတာပြည်တယ်ဒီလေ7နှစ်ကြီးလက်မိနစ်50လာအဲ့မှာသူတို့လာပြီးတော့အဲ့မှာတော့ကျဲတာဒီဟို border ကွေမှာကျတော့သူကတော့ခိုရွာပေါ့နော်အဲ့ဒီနောက်ဟိုတလင်းမြေကန်းတစ်ခုမှကျတော့ဝေဘူထရွာပေါ့ခုနပြောတဲ့ရွာမျိုးရွာပေါ့သူတို့လာကျဲသွားတယ်လို့
လက်ရှိမှာတော့ထိခိုက်ပျက်စီးမှုစီးရင်နေမတိရသေးကြောင်းပြီးခဲ့တဲ့မတ်လ28ရက်နေ့ကစပြီးစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်သွားပြီးကြတဲ့ကရွာသားတွေကတော့တလားကြတဲ့အထိဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့လဲဆိုပါတယ
်ထိခိုက်တရမှုနဲ့ပျက်စီးဆုံးရှုံးမှုကတော့အခုကျွန်တော်တို့ဟိုစီးရင်စရားနဲ့ကြည့်ရမရသေးဘူးလူနေကတော့ဟိုဒီ28ရက်နေ့လာပြီးကြတဲ့ကဒီရွာသူရွာသားနေလဲသူတို့ကဒီရွာမှာဟိုသူတို့ရဲ့သူတို့ဒီနေနေလို့တဲ့နေရာမှာဟိုရှောင်ပြီးတော့နေကြတာပေါ့နော်သူတို့လည်းပဲဒီလိုလင်းရဒီလိုဟိုခဏခဏလာဝဲနေတော့သူတို့လည်းရွာထဲမှာမနေဘူးလေတော့အခုလိုအဲ့လိုရှိအချိန်ကြီးမျိုးရကြတော့သူတို့ကဘိုးပြီးတော့မှဟိုစားပေါ့လေဟိုသူတို့တိတိထားပြီးတော့အဲ့လိုရှောင်နေကြတာပေါ့အဲ့လိုမျိုးဖြစ်တာပေါ့နော်
မြန်မာစစ်တပ်နဲ့ KNU တပ်မငါတို့ရဲ့ April 28ရက်နေ့ကတိုက်ပွဲတွေအတွင်းမြန်မာစစ်တပ်ဘက်က10ဦးကျော်သေဆုံးခဲ့တယ်လို့ KNU ဘက်ကလည်း3ဦးခန့်ထိခိုက်သေဆုံးဒဏ်ရာရတာတွေရှိခဲ့တယ်လို့လည်းဆိုပါရယ်။ဖာပွန်မြို့ပေါ်မှာတော့စစ်တပ်ကစခန်းချထားတဲ့နေရာတွေကို KNU ကပိတ်ခတ်တာတွေရှိတယ်လို့နှစ်ဖက်တိုက်ပွဲတွေကြောင့်ဖာပွန်မြို့အဝင်ထွက်လမ်းမတွေမှာလည်းလူလူတွေကတွာလာတာမျိုးတွေမရှိဘူးလို့လည်းဖာပွန်မြို့ကတူကပြောပြပါရယ
်။ဟာအဲ့ဒီဘက်မှာဖာပွန်လာတဲ့လမ်းမှာကမမောင်ကဒါနီတောင်သုံးလုံးပါညာအများကြီးအဲ့တောက်လျှောက်ကစစ်တပ်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာကြောင်နေပဲပေါ့နော်ဘဘိုးတော်မဟုတ်ကတိုက်ပွဲဖြစ်ကြပါအဲ့အဲ့တလန်းလုံးကဟိုဆက်ဖြစ်နေဆိုတော့လူမမသွားရကြအောင်လေ
မြန်မာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းပြီးကတည်းက KNU တပ်မငါးနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေပြီး KNU တပ်မငါးကတော့တလအတွင်းမှာစစ်တပ်ရဲ့ခြေကုပ်စခန်းနှစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒီလိုစခန်းသိမ်းတိုက်ပွဲတွေဖြစ်ပြီးတိုင်းမှာလည်းစစ်တပ်ဘက်က KNU တပ်မကထိန်းချုပ်တဲ့ကရင်ရွာတွေကိုဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီအတွက်ကရင်ရွာသားတပေါင်းကျော်ဟာအခုချိန်ထိဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်
။ VOA သတင်းတော်မအေးအေးမှသတင်းပေးပို့ထားတာပါ။စစ်တပ်ဟာသူ့အာဏာစုပ်ကိုင်မှုအကြမ်းဖက်မှုကိုအသုံးပြုတာဟာနိုင်ငံကိုပိုပြီးဖိအိုဖျဲဗရံဗရာဖြစ်စေတယ်လို့မြန်မာအရေးကြံကျင်သူအမေရိကန်ပမောက္ခခရစ်စတီနာဆင်ကသုံးသပ်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းလိုက်တဲ့အတွက်ရင်ဆိုင်နေရတဲ့အကျိုးဆက်တွေဘလောက်အတိုင်းအတာတည်းရှိနေလဲအမေရိကန်ပြည်ထောင်စုဂျော့ဂျ်ဝါရှင်တန်တက္ကသိုလ်နိုင်ငံတကာဖွံ့ဖြိုးရေးဌာနကပမောက္ခခရစ်စတီနာဆင်ရဲ့အမြင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်နေနေထားပါတယ
်အရင်ဆုံးမြန်မာစစ်တပ်နဲ့ဒိုင်းနာလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုပြောရမယ်ဆိုလို့ရှိရင်အထူးသဖြင့်ကရင်ပြည်နယ်မှာစစ်တပ်အခြေစိုက်စခန်းတချို့ကိုတိုက်ခိုက်သိမ်းပိုက်လိုက်တယ်လို့ KNU ကရင်မျိုးသားစီရင်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်ဒီလိုတိုင်းသားလက်နက်ကိုင်ဖွဲ့တွေကမြန်မာစစ်တပ်နဲ့တိုက်ပွဲတွေအရှိန်မြင့်နေတဲ့အကျိုးသက်ရောက်မှုကိုဘယ်လိုသုံးသပ်လဲရှင
် Well I think it's worrying that the Burmese military may use air power to try to
မြန်မာစစ်တပ်ဟာအဲ့ဒီအခြေစိုက်စခန်းတွေကိုပြန်လည်ရယူဖို့ဒီကြောင်စင်အားသုံးနိုင်တယ်ဆိုတဲ့စိုးရင်ချက်တွေရှိနေတယ်လို့ကျွန်မထင်ပါတယ်။ဒါကြောင့်လဲအဲ့ဒီဒေသတွေမှာလူအတော်များများဟာအသက်အန္တရာယ်ဆိုရင်မို့ကြောင်းဘေးလွတ်ရာကိုထွက်ပြေးခဲ့ကြရတယ်လို့လည်းကျွန်မကြားသိရပါတယ်။စစ်တပ်ကထိနေတဲ့သိန်းနဲ့တုံ့ပြန်လိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာပြည်သူတွေဟာတိုင်းပြည်ငြိမ်းချမ်းရေးကိုလိုလားတယ်ဆိုတာစစ်တပ်အနေနဲ့နားလည်ဖို့လိုပါတယ်။စစ်တပ်အနေနဲ့သူတို့ချုပ်ကင်ထားတဲ့အာဏာတည်မြဲဖို့အကြမ်းဖက်မှုကိုအသုံးပြုရဟာတိုင်းပြည်အတွင်းဖျို့ဖျဲပယံပဒါပိုးပြီးတော့ဖြစ်စေပါတယ်။
အခုလိုတိုင်းနာလက်နက်ကိုင်တွေရဲ့တိုက်ခိုက်မှုတွေဟာမြန်မာစစ်တပ်ပေါ်မှာဖိအားတွေဖြစ်စေတယ်လို့တချို့အကဲခတ်တွေကသုံးသပ်ပါတယ်။ဒီအချက်ကိုရောဘယ်လိုမြင်လဲရှင
်။ Well, you know, there are two potential impacts.
အကျိုးသက်ရောက်မှုကလည်းမျိုးရှိနေပါတယ်။တစ်ခုကတော့စစ်တပ်အနေနဲ့သူ့လူတွေကိုနိုင်ငံတွင်းတရားဥပဒေစိုးမိုးရေးချိန်ချောက်မှုတွေရှိနေတယ်လို့ယုံကြည်လာစေပြီးဒီလိုတိုက်ခိုက်မှုတွေကိုစစ်တပ်အနေနဲ့အကြမ်းဖက်တုံ့ပြန်မှုလိုအပ်တယ်ဆိုတဲ့အချက်ပါ။နောက်တစ်ချက်ကတော့တပ်အတွင်းမှာရှိတဲ့လူတွေအနေနဲ့ငါတို့ဘာအတွက်ပြန်လိုက်ရမှာလဲဆိုရဲမေခွန်းထုတ်ဆန်းစစ်မှုတွေရှိကောင်းရှိလာနိုင်ပါတယ်စစ်ကောင်စီဟာသူတို့ပုံကိုရေးနိုင်ငံရေးနဲ့စီးပွားရေးအကျိုးအမြတ်တွေရဖို့အာဏာသိမ်းခဲ့တာဖြစ်ပါတယ် Daha Nanga Gongyo to Lam Hodalo, Janere Sita at Radang, Gongyo of Chisibao.
Daso ye Sita to Ninu ye Pine Guyo, Balloon Yamale. Nemanangan Nesa to Choma, Nemasitakani Trapi Lare, Sit Yashi to Cho Shinibai. Throw your yate Yasu ye, Tatemale, D. Sikansoni, Bom Machi Natari Shinira Suro.
Well, I think there are two challenges there. One is that the regime.
Tinia Ma Singo Chen Chashinivare, the Kukaro, Sikansiha, Yatari Guramaka, Sita Temale, Lulate, the media Yashipo, Pipin Tabare, Sitane Nanga by the media Riga, Tolunarigove, Luri Janiare, Chenigo Panibo, Duru Juza Kerava, Eli Luriha, Dimirin, Pipianirina, Patayin, Alon Guaya Chanare, Nina Nale Nijabare. ถ้าจองดีโลอเปียวสู่วอราแท่นจิมูฮาตะโชโลเรด้วยซ้วยฉ่องไนลောက်เสียผิดกองผิดไปเมลุอะคุสิกกองสีโกมะทอกคันเนลุอเมียอะเปียสิตัตแท้มาชื่อเนบาเรอเปียเมดูเรอะทุรุเพียงกลิ้งเหรี่ตับแผ่ดาโกมะทอกคันมูสเรดูเรชื่อเนจาเรสเรอะเฉ็ดโกจิมะตะบอดูบาเรทาใบเมตรุอะเนเนสิตกะเนทั่วขวาตั้วเมสวยปิ้นทานเนอะจูเสร็จด้วยอเนเนตรุโกพานซีดาตะมัมโหปิดาซุวะเนพานซีดาตรุอะตัมวยวันจองซ่าเรเนปะตะลุซวยไนมาเร
ถ้าเจ้าตรวจตรวจลงจมูกชีเรลันยองชีเรสวามิญโพลุอัปบาเรไอ้นี่เฉ็ดก็ตะเกลุดามะมะโหชวยกောက်เตียนเหมี่ยวคันฮ้าเรอซวยาละแท้อานาเปียนเหมี่ยวยောက်เฉิงมาตรุอเนเนสิตาอะผิดเปียนพี่รอနိုင်ငံအတွက်တာဝန်ထမ်းဆောင်နိုင်ရဲဆိုတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့ဒီအချိန်မှာတော့အရသာအုပ်ချုပ်မှုအောင်းဝါရှိနေတဲ့စစ်သားတွေဖြစ်ဖို့လိုပါတယ်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှု
Well, I think there's a real crisis in Myanmar, clearly. That's because we've got thousands of people who are.
Myanmar nga ma tike atat de twin ne lo chuma the ma de lu re thong ne chi pi lo a chin thong ne yaw ne de thuro blu a chin ne myo shi ne de le so ra chuma ro ma ti ya baw tan nyi ma sa na yai kha atat de myanmar la ne de lu re ne ne pai san ya pho a sa sa ya pho a khe khe re twi chong ne ya de pi lo naingat taw ma tu kwe pya de tan yin na le ne kai a phwe si re shi ne ba de thuro ye le ne in a atong pyu pi myanmar sit tat ko phe sha pho
အပြောင်းအလဲတွေဖြစ်လာအောင်ကြိုးစားရမယ်ဆိုတဲ့ခရင်ချက်အမြင်တွေတိုးလာနေတယ်။ဒါကြောင့်အခုစစ်ကောင်စီလှုပ်ဖို့အကောင်းဆုံးကတော့ငါတို့အမားလုံးမပြီးဆိုတာသိဖို့ပါ။ငါတို့တော့တော်တော်လေးအလံဝင်းနေပြီ။နောက်ကျောင်းပြန်လိုက်ပြီးတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးဒီမိုကရေစီနဲ့ကျွဲဝချမ်းသာမှုတွေပြန်လည်ရရှိဖို့နှိလမ်းချပွဲကြိုးစားမှာဖြစ်ပါတယ်။လက်ရှိဒီဆီယနာတိမ်မှုကိုစန့်
ဒီကိစ္စကိုပြန်လဲရယူဖို့လေကြောင်းစင်အားသုံးနိုင်ရန်ကိုလိုအပ်တယ်လို့ကျွန်မထင်ပါတယ်။လူတွေထောင်တဲ့ခြေပြီးတော့အကျဉ်းထောင်လဲရောက်နိုင်ပါပြီ။တိုက်ပွဲဝင်ဖို့ပြင်ဆင်နေတာတွေကိုနိုင်ငံတကာသတင်းတွေမှာတွေ့ရပါတယ်။အဲ့တော့ဒီတစ်ကြိမ်လက်နက်ကင်လှုပ်ရှားဖို့ပြင်ဆင်နေတဲ့အပေါ်မှာရောဘယ်လိုမြင်လဲရှင့်
Yeah, I think the lesson
from 1988 is that young people. Non-violence. Non-cooperation, Sitane, Pupamu Machie, Lo Shamujao, Sitanine, Daimigo, Amanege, Ocholo, Miyagao, Jamatinagaro, Dilo Shamurega, Bobio, Tia Sikabare, Diana, Lenaka, and Purinine, Daikayema, a Dreijon, Shibi, Droninne, Dilungere, Dre, Dinio, Biro, De Chare, Sia, Lichimuri, Begon, Bena, Mava, Tabeme, Sikon, Sia, Yaniare, Malepana, Aunt De Chazaye, A Chalure, Dre, Ion Sai, Lo Sampo, Bobio, Yejivare.
Pamoka Christina Film Go, Mangin and Setu and Ninia Taraba, Vio American, then a Bodo Unim and a Bank season is Sella Tolu and Bini Bare, Yaman and Yama, Sitana, Dengarega, a Jama Pedda, Anna Pisan Ye, CDM Loni Jare, Nanga Winan the Chu, Sata Nitan Ye, the Adoli Akaduni Jabare, a Loka Win, Jana Kayana again, the Aswesu Dari, T. Jonguini Ari, a Chini Go, Nanla Fanga, Yobia Pivame.
ဆရာနာတင်ဆက်ခြင်းရေးမှာအကြမ်းမဖက်အာနာဖီဆန်ရေးစီဒီအမ်ပါဝင်နေတဲ့မြန်မာမီးရထားဝန်ထမ်းတွေအထွေထွေအုပ်ချုပ်ရေးဦးစီးဌာနကဝန်ထမ်းတွေရေနံမြေရဝန်ထမ်းတွေဟာအချင်းကြားလာတဲ့အမျှစာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။စီဒီအမ်ပါဝင်နေတဲ့ဝန်ထမ်းအတော်များများမှာတာဝန်ကရန်နာခြင်းခံရတာအလုပ်ထုတ်ခံရတာတွေရှိသလိုအာနာဖီဆန်နာကြောင့်ပုံမှန်အမျိုးမျိုးတက်ပြီ
มีดาสุรินเนี่ยตะกร้วได้ปะตั้งช่องเนี่ยยาบีปิตุเรกุญีเนี่ยแหละอ่ถอกพั่นฤดูแล่ๆมันมีผิดนี่แหละญาติมีอ่ถาตั้วล่ะปุ๊สสารีฐานะก็ซีเดียมปิลุเอาตะกองส่องตัวก็ตัวเนี่ยอักแค่ฤดูฟีโอฤดูกูโหลบอกว่าเด้โอเคอ่ะมีดาสุรินเนี่ยไม่ชื่อกูรู้ว่าตีแจนตั้วไปแล้วตะเนี่ยมาตั้วช่องเนี่ยแหละแล้วซาวนี่อ่ะถอกพั่นเนี่ยเพิ่นนี่อ่ะถอกพั่นเนี่ยเพิ่นนี่อ่ะเนเนเนเนตัวก็ผมไม่อยากจะเอาอู้
ตัวเดิมอ่ะตัวเดิมยังไม่กลับมาตัวเดิมก็เนี่ยว่าบ้านมูฟี่เดือดดูดีกว่าเลยดีมาเดียวเอาโชว์ได้เพื่อเดียวถ้ามูฟี่บุรุษเข้าไปถ้าบ้านยี่ปีเดือดมาไปเยี่ยมเขามันเอาเดียวเว้ยเดียวก็ไปยี่ปีเดือดสี่ปีเองกันนี่ก็ดีเว้นนั่นนี่ก็กูโอ้บ้านมูฟี่นายแม่ส่วนบุรุษเส้นที่นายแม่ส่วนเจ้าถ้าบุรุษดูดูเชื่อไม่กูเลยโอ้สุดเลยบุรุษโอ้ยลุงนี่ได้เพื่อเดียวเลยแต่ยังไม่ได้สุดเลยบุรุษดูดูนายดูบุรุษบ้า
ကောင်းဆောင်တို့ချို့နဲ့လှောက်ရှားသူချို့ကိုလည်းတက်မတော်ကိုပြုတ်ခွဲအောင်လှောက်ဆောင်တဲ့ပြစ်မှုအများပြည်သူတင်ငင်ပြပြအောင်လှောက်ဆောင်တဲ့ပြစ်မှုတွေနဲ့တက်ပြီးအမှုဖွင့်ခံထားရပါတယ်။စီဒီအမ်လှောက်ဆောင်တဲ့ဝန်ထမ်းတွေလှောက်ဆောင်များကြတယ်လို့ဝန်ထမ်းလိုင်းကနေလည်းဖယ်ရှားခြင်းခံနေရပါတယ်။စီဒီအမ်ပါဝင်လို့လှုပ်ရနိုင်ခြင်းခံရတာအလုပ်ထုတ်ခံရတာတွေကြောင့်ရှောင်ပြင်းနေရ ကျွန်တော်ကစီဒီယံဝန်ထမ်းမျိုးလာတာမပြီးဆိုတော့ဒါကဒါဖြစ်တဲ့နားလာပိုင်းသုံးလာပိုင်းဆိုစာဝန်နေနေကတည်းကတော့နားလာပိုင်းတော့ပထမနေ့ဟိုဖြစ်စားတာချင်းဆိုနေတော့တောင်းခံရပြန်ဟုတ်ကဲ့အဲတောင်းလာပိုင်းကလာဆိုတချို့ဝန်ထမ်းတွေကလည်းရိုင်းတဲ့ဝန်ထမ်းတွေကရင်လုပ်တယ်ပြောရလို့ဝန်ထမ်းတွေလုပ်တဲ့ဝန်ထမ်းတွေလုပ်ရအောင်ဒီလာဆိုကျွန်တော်ကြီးရတော့မပြေဘူးကြဝန်ထမ်းတွေ
ไอ้ตัวจำมุลุนี่เนี่ยเนี่ยมามันมีเนี่ยไปทำเนี่ยมาเปล่าเนี่ยนี่เรื่องสุขีมันเลยตอนนี้ยังไม่เป็นอย่างหรอกลูกเป็นสุขีอยู่ตัวละเนี่ยเลยเอาหนี้เช่าเงินสุราจ้ะหรอคนนั้นสุราเลยสุราเราชี้จ้ะหรอคนนั้นสุราไอ้ตัวจำมุลุตลาดตลาดไอ้ห้าเลยก็เป็นอย่างหรอกถ้ามาตลาดนอกจากเราถ้าคนนั้นมีเราชี้เด้
ถ้าบ้านยาจ้าเราถ้าคนนั้นลูกอ่ะไม่ชี้เราอ่ะไอ้ตัวจำมุลุก็มาชี้ยาฮันเลยถ้าวันนี้ก็คนที่ผู้หันเนี่ยก็เคยเสียเนี่ยเลยแค่เทียร์เราชี้ได้เลยคุ้มเชื่อมาเราแค่เคยเลยแค่เคยจ้าเนี่ยไปต้องสั่งอะไรอันนั้นพี่สาวเอซีเดียมาป่าวเองบีแล้วทุกคนทายอะไรมันเป็นเนี่ยช่วยเอาช่วยอุ้ยสิทานาก้าซีเดียมวันนั้นอู้กันเลยดีเช่นนี้มาแต่ถ้าเราทุกคนอยากบุกเข้าเนี่ยลูกเปล่าไปเลยวันนั้นเราไม่รู้จะไปเราไม่ยิ ตะชาเลิกเลยแล้วขอผู้สิบเนี่ยแหละคุยเนี่ยดิคุยเนี่ยสู่แต่ไม่เปล่าเนี่ยกูกูร้ายเอาไปมาเลิกเลยกันเลยสิเลิกเลิกกันเลยสิไอ้หลุนอยู่ตรงไงอะคลื่นแล้วนี่แหละใต้มันเหนียวเลยมันเหนียวเนาะสิจ๋าสิจ๋าเนี่ยชิดเท่ากันว่ะหลุนเดี๋ยวหลุนเดี๋ยวเนี่ยไม่ป่าหรอกสิไม่ป่าหรอกสิกูเนี่ยเนี่ยป่าสิเอาจะชมไม่ใช่หลุนเนี่ยแหละรู้แล้วจ้าเลย
အခုလိုအခက်ခဲတွေကြားမှာပဲအကြမ်းမဖက်အာနာပီစံတဲ့စီဒီအမ်လောက်ရှာမှုကိုဆက်လက်လှုပ်ဆောင်နေတဲ့ဝန်ထမ်းတွေလည်းအများအပြားဆက်လက်ရှိနေသေးပါတယ်ရှင်။ဗီအိုအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုခိုင်းယူမှုနဲ့ တိုင်းတော်မီတာတော့ဖြင့်ကျမတို့ဗီအိုအေမြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ permis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphonlink ဖြစ်တဲ့84734848.info ဆိုတဲ့ website ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ဗီအိုအေမြန်မာဝိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။
847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabermesechannel ဖြစ်ပါတယ်။စလုံးပေါင်းက voabermesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်နေရင်တော့ soundcloud.com/voabermese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American အစံရဲ့ဗုဒ္ဓဟူးနေ့မနက်ပိုင်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာပါကမ္ဘာရွှေဈေးဒေါ်လာဈေးနဲ့ချိတ်ဆက်ထားတဲ့ပြည်တွင်းရွှေဈေးနှုန်းဟာအခုရက်ပိုင်းတွေအတွင်းရွှေတစ်ကြက်သားကို14,900ကျော်အထိအမြင့်ဆုံးရောက်ခဲ့ပြီးနောက်ရွှေလုပ်ငန်းရှင်တွေကရွှေဈေးတည်ငြိမ်အောင်ထိန်းနိုင်မှုကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကျွန်တော်ရဲမုံကနေပဲဆက်ပြီးပြောပြပေးမှာပါဖေဖော်ဝါရီလ10ရက်အာဏာသိမ်းပြီးတဲ့နေ့ကစလို့မြန်မာနိုင်ငံမှာရွှေဈေးတဖြည်းဖြည်းတက်လာနေတာမှာဧပြီလ28ရက်နေ့မှာတော့အခောက်ရွှေတစ်ကြက်သားကို14,400ကျော်ဈေးရှိခဲ့ပါတယ်ဧပြီလ24ရက်နေ့က14,900ကျော်အထိရှိခဲ့ရာကအနည်းငယ်ပြန်ကျသွားတာဆိုပေမဲ့ဒီဈေးနှုန်းဟာမြင့်နေဆဲဖြစ်တဲ့အတွက်ရွှေဈေးနှုန်းတည်ငြိမ်မှုကြိုးစားနေကြောင်းရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်က VOA ကိုပြောပါတယ်
။ကမ္ဘာကြီးက1800လောက်ကျောင်းတက်သွားတယ်။ကိုဗစ်ကတစ်ကမ္ဘာလုံးပြန်ပြီးတော့ဖြစ်တဲ့အခါကျတော့လူတွေကစိတ်ယုံနေအကုန်ပိတ်ပစ်ပြီးတော့အဲ့ဒီငွေကိုရွှေတစ်ခါပြန်ဝယ်။အတိအကျတော့ကျွန်တော်တို့လည်းငွေရွှေလိငွေလိပေါ့လေရောင်းရတဲ့စနစ်ပေါ့ပတ်သက်ပါရင်ဒီမှာဝယ်လို့ရတယ်ရွှေပါရင်ဒီမှာရောင်းလို့ရတယ်ကျွန်တော်အများကြီးလည်းမဝင်နိုင်ကြပါဘူးလာဝယ်တဲ့လူကလည်းတစ်ပိုင်းနှစ်ပိုင်းလာရောက်တဲ့လူကလည်းတစ်ပိုင်းနှစ်ပိုင်းဒီလိုပဲသွားနေကြတယ်ဘုံဝေးလူလို့လှည့်နေတဲ့သဘောတော့ပဲရှိတယ
်လက်ငင်းအယောင်းဝယ်ပဲလောက်ကြဖို့တခြားတိုင်းတဲ့ပြည်နယ်တွေကိုဖုန်းနဲ့ချိတ်ဆက်ပြီးအယောင်းဝယ်မလောက်ကြဖို့အသင်းအစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်ရွှေဈေးတက်ရတဲ့အကြောင်းကတော့ကမ္ဘာရွှေဈေးရောဒေါ်လာနဲ့ကျန်းငွေလဲနှုန်းမှာတက်နေတာကြောင့်ဖြစ်ပါတယ်ကမ္ဘာရွှေဈေးနှုန်းကအခုရက်ပိုင်းမှာတအောင်စကို American Dollar 1880ဝန်းကျင်ရှိနေပါတယ်American Dollar နဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကလည်းပြင်ပဈေးကွက်မှာတဒေါ်လာကို1630ကျပ်အထိအမြင့်ဆုံးရောက်ခဲ့ပါတယ်။အခုလိုရွှေဈေးမြင့်တက်ခဲ့ပြီးနောက်ရန်ကုန်တိုင်းအတွင်းမှာတရက်ကိုရွှေ9ဘိတ်သာဝန်းကျင်သာရောင်းနေရတယ်လို့သူကပဲပြောပါတယ်။မန္တလေးမှာလည်းရွှေအယောင်းဝယ်ကခက်အေးပဲရှိနေကြောင်းမန္တလေးကရွှေလုပ်ငန်းရှင်တူဖြစ်တဲ့ဦးမော်က VOA ကိုပြောပါတယ
်။ကျွန်တော်တို့ဒီကတော့အစီအစဉ်လိုကောကိုရွှေသမားကြီးနဲ့ချိန်ဆက်ပြီးတော့လုပ်ငန်းလုပ်နေကြတာလေ။ကိုလိုကြီးကတော့ဒီလိုမျိုးဖွင့်ပြီးတော့မှလုပ်ကြတာမဟုတ်ဘူးဆိုတော့ဒါနဲ့ဒါအကြီးလုံးမဖြစ်ပါဘူးကျွန်တော်တို့ဒီမှာ။ကိုလိုကလည်းမြေကြီးတော့ခလေးသိမ့်နေတဲ့ငွေတောင်းကွယ်လောက်ရှိရတဲ့နဲ့
။ပြည်တွင်းမှာရွှေဈေးအစမတန်တက်နေတာကရွှေတင်သွင်းမှုပြတ်တောက်တာနိုင်ငံခြားငွေစီးဆင်းမှုအားနည်းလာတာကျပ်ငွေရိုက်ထုတ်နိုင်ခြင်းရှိတဲ့ဆိုရဲအခက်မှန်ချက်တွေရှိနေတာဒီလိုဗတ်ပေါင်းစုံကမတည်ငြိမ်မှုတွေကြောင့်တုံ့တက်နေရလဲရှိပါတယ်။ကမ္ဘာရွှေဈေးက2020ဩဂုတ်လ5ရက်မှာတအောင်စကိုဒေါ်လာ2000အထိရောက်ခဲ့ပူပါတယ်။အခုလဲကမ္ဘာရွှေဈေးကတအောင်စကိုဒေါ်လာ2000လောက်အထိရောက်ရှိသွားနိုင်တယ်လို့လဲစီးပွားရေးသတင်းတွေမှာခန့်မှန်းဖော်ပြနေကြပါတယ်။မြန်မာနိုင်ငံမှာရွှေဈေးအစမတန်ဆက်မတန်အောင်လို့ရွှေကုန်တွေတွေကထိန်းချုပ်နိုင်မှုကြိုးစားနေကြတာဖြစ်ပါတယ်။ရွှေဈေးတွေမြင့်တက်နေပေမဲ့လဲအခုအချိန်ဒီမှာတော့ရွှေအယောင်းဝယ်အေးနေတယ်လို့ရွှေကုန်တွေတွေကပြောနေကြပါတယ်ခင်ဗျာ။
American တန်ခါချင်းတင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွေနော်အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်။
ခုခါမှာတော့အပတ်စဉ်ခံရတွေကိုစတင်တင်ဆက်ပေးပါမယ်။အာနာသိန်းစစ်ကောင်စီနဲ့စပြီးဆွေးနွေးပြောဆိုဖို့ဆိုရင်အနေဆုံးအဆင့်ဖမ်းဆီးသားသူအလုံးကိုလွှတ်ပေးဖို့နဲ့လူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ပြစ်မှုအဆင့်ထိရောက်ခဲ့တဲ့လုပ်ရက်တွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိရေးတေးကြရဲဆိုတော့မှစကားပြောလို့ရမယ်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်။ပြီးသွားတဲ့ ASEAN အစည်းအဝေးထုတ်ပြန်ချက်အပေါ်အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားပြည်ပရဲ့ဖိအားနဲ့ဝင်ရောက်ဆော့ဖ်ဝဲဆောင်ရွက်မှုတွေကိုဘလောက်ထိမျှော်လင့်တင်နေစရရင်းနဲ့ပတ်သက်ပြီးတနင်္လာနေ့မြန်မာစံတော်ချိန်ညပိုင်းမှာဒေါ်စင်မအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်နေမြန်ထားပါတယ်
။ဒေါ်စင်မအောင် UI နဲ့ဆက်သွယ်မြန်မြန်ဆွေးနွေးခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီမကြသေးခင်ကပြီးသွားတဲ့ ASEAN အစည်းအဝေးပေါ့နော်။ ASEAN အစည်းအဝေးပြီးဒီမှာတို့လေကြောင်းဝတ်ဘူးနဲ့နိုင်ငံရဲ့ထုတ်ပြန်ချက်ထွက်လာတယ်။အဲ့ဒီထုတ်ပြန်ချက်မထွက်ခင်ဖြစ်မယ်ထင်တယ်။ဒီတော်စင်မောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့ဒီပြည်ဆိုင်ပူပေါင်းဆောင်ရေးဝန်ကြီးဒေါက်တာဆဆာကနေပြီးတော့ဒီအစည်းအဝေးရဲ့သဘောထားနဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်ထွက်လာတယ်။ဆိုတော့သူကအာဆီယံအစည်းအဝေးကနေထွက်လာတဲ့ထုတ်ပြန်ချက်ကိုသူကြိုးဆိုတယ်ပေါ့နော်။အဲ့လိုမျိုးသူရဲ့ထုတ်ပြန်ချက်မှာဆိုထားတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဖန်တာတွေတွေ့ရပါတယ်။ဆိုတော့သိချင်တာကဒီအာဆီယံစီဝေးရဲ့ထုတ်ပြန်ချက်အပေါ်မှာလူသားညီညွတ်ရေးအစိုးရ MUD ရဲ့တရားဝင်ထုတ်ပြန်ချက်ကိုကြည့်ရစီခင်ဗျ။ဟု
တ်ကဲ့အခုဒီမေးခွန်းအတွက်ကျေးဇူးတင်ပါတယ်ခင်ဗျ။နည်းနည်း confuse ဖြစ်ကြလို့ပါဒီထုတ်ပြန်မှုနဲ့ပတ်သက်လို့လေ။အဓိကကတော့ MUD အစိုးရအဖွဲ့ရဲ့သဘောထားညင်ညာချက်နဲ့ပတ်သက်လို့ကျမတို့ဒီနေ့ပဲ MUD ရဲ့ cabinet အစည်းအဝေးရှိပါတယ်။ cabinet အစည်းအဝေးမှာကျမတို့ကအဓိကကတော့ဒီအာဆီယံတောင်ဆောင်ပိုင်းရဲ့သဘောထားမှတ်ချက်တွေကိုကျမတို့တနိုင်ငံချင်းစီကတော့ပုံသဏ္ဍာန်တစ်မျိုးစီဖြစ်ပါတယ်။တချို့နိုင်ငံတွေရဲ့သဘောထားအမြင်တွေကတော့အားရတောင်းတယ်ပေါ့နော်။တချို့နိုင်ငံတွေကတော့အားရဆရာမကောင်းဘူး။အဲ့ဒီလိုဂျားထဲမှာမှကွန်ဆန်ဆက်သဘောမျိုးယူလိုက်တဲ့အခါမှာနောက်ဆုံးထွက်လာတဲ့ result ပေါ့နော်။နောက်ဆုံးထွက်လာတဲ့အဲကွန်ဆန်ဆက်အချက်၅ချက်ပေါ့နော်။ဒီ၅ချက်ကတော့အဲအားရဆရာမကောင်းဘူး။ဒါဝေဖန်ဆရာတွေဖြစ်တယ်။ဆိုတဲ့အခါပေါ်မှာကျမတို့နားလဲသဘောပေါက်တယ်။သို့တော်လည်းပဲတနိုင်ငံချင်းစီအရာအမတန်တက်ကြွပြီးတော့ပြည်သူလူထုနဲ့အတူကြက်တီရဲဆိုတဲ့တောင်းဖို့လေလေးထုတ်ဖို့ပြောဆိုလာတဲ့အာဆီယံကောင်းဆောင်တွေလည်းရှိပါတယ်။အဲ့တော့ဒါအဒီနှစ်ခုကိုတော့ကျမတို့ဖွဲ့ကြတော့အတိမတ်ပြုရရှိပါတယ်။ဒီအတွက်တောင်းဖို့ကျမတို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့တော့မှာပေါ့နော်သဘောထားထုတ်ပြန်ချက်မထုတ်ပြန်မယ်နဲ့ကျမတို့အစိုးရအဖွဲ့ရဲ့အဲဟိုပေါ့နော်ကောင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်အနေနဲ့ဒီကိစ္စကိုသဘောထားမကြခင်ထုတ်ပြန်ဖို့ရှိပါတယ်။အခုဒီပြည်ဝင်နဲ့ဒီစနေနေ့စဉ်ကာလမှာကိုပဲထုတ်ပြန်ပြီးတော့သက်ဆိုင်ရာအာဆီယံကောင်းဆောင်လို့စီကိုပြုပို့သွားဖို့ရှိပါတယ်။ဘုန်းကြီးချုပ်ဦးမန်းနေနဲ့ထုတ်ပြန်သွားဖို့လို့ရှိပါတယ်ဆိုတော့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဟိုဘာဆိုတော့ကျွန်တော်လည်းအခုနေနေတဲ့အချိန်မှာပြောလို့မရသေးဘူးပေါ့
အကျန်းပြင်းတော့ပြောလို့ရပါတယ်
ဟုတ်ကဲ့ပါ
ဟိုဆိုလိုတာကတော့ခုနဒီအချက်၅ချက်မှာပါတဲ့တချို့ကိစ္စတွေကပရိနဲ့စောင့်ကြည့်ရမယ့်အနေအထားမျိုးရှိတယ်။အဲနောက်ပြတဲ့အခါကျတော့ခုနပြောတဲ့လူသားချင်းစာနာထောက်ထားမှုအခုညီကိုအဟာစင်တာနေပြီးတော့ပေးသွားမယ်ဆိုတာတွေလည်းကျမတို့ကငင်းပယ်ကြမရှိဘူးမူအားဖြင့်လက်ခံစရာရှိတယ်။သို့တော်လည်းပဲအာဆီယံအနေနဲ့သတိချက်တင်တာကဒီ humanitarian crisis လို့ပြောတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်ကျဲတွေနော်ဒီ IDP စသဖြင့်ဒီလိုဒုက္ခတွေဖြစ်လာရခြင်းရဲ့မူရင်းပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အာဏာသိမ်းစစ်ကောင်ဆောင်တွေရဲ့လုပ်ရက်တွေနောက်ပြီးတော့ဒီမြန်မာနိုင်ငံရေးမှာစစ်တပ်ကအနေနဲ့ဥဆောင်တဲ့အခက်အခဲမှာပါနေတယ်ဆိုတဲ့ကိစ္စတွေဒီကိစ္စတွေကဒါလေ humanitarian crisis ကိုဖြစ်စေတဲ့အကြောင်းရင်း root cause ပေါ့နော်ဒီ root cause ကိုမမေ့စေချင်ဘူး root cause ကိုဖြေရှင်းတဲ့အရာမှာဒီရင်းမြစ်ပြဿနာကြောင့်ဖြစ်ပေါ်လာတဲ့အတိုင်းပြခိုင်းတာပြဿနာတွေဖြေရှင်းရင်းနဲ့ဘုံရင်းမြစ်ပြဿနာကြီးပေါ်မှာမျက်ွယ်ပြုတ်သွားတာမျိုးဖြစ်တယ်လို့ဆိုတော့ကျမတို့ထောက်ပြမယ်အချက်ကြီးပါပါတယ်အဲနောက်တစ်ခုကကြတော့ဟိုပါပေါ့ဒီ fancy ထိတ်ထိတ်ခံထားရတဲ့ခေါင်းဆောင်တွေနဲ့ပတ်သက်လို့ဖို့ပေါ်ပြောဆိုသွားခြင်းမရှိတော့မှာကျမတို့ငွေဝေဆန်ပြီးတော့ဟိုပေါ့နော် complain လုပ်ထားတဲ့သဘောအချက်လက်မျိုးတွေပါပါမယ်။နောက်တစ်ခုကကြီးညာချက်ရဲ့ပထမချက်ထဲမှာပါတဲ့ violence ပေါ့နော်အကြမ်းဖက်မှုတွေကိုနှူးနှက်ဖက်ကမပြုတ်လို့ဖို့လို့ဆိုတဲ့သဘောမျိုးကြီးပါတဲ့အချက်ပေါ်မှာကျမတို့တန့်ွက်သွားဖို့လို့ရှိပါတယ်။ဒီအကြမ်းဖက်မှုတွေ violence ကဒီအာဏာသိမ်းစစ်ကောင်ဆောင်တွေကပဲလက်လက်မဲ့ငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူလူထုအပေါ်မှာတစ်ဖက်သက်ကျူးလွန်တဲ့ကျူးလွန်မှုဖြစ်တယ်။ဒါကြောင့်မလို့ဒီပေါ့နော်သူ့ OT လိုပေါ့ဒီသက်ဆိုင်ရာပါတီဒီလိုပြောတဲ့အနေအထားမျိုးကကျမတို့တို့လက်ခံနိုင်ကြမရှိဘူး။လက်ရှိမြေပြင်ပကတိအခြေအနေနဲ့တင့်ကွာနေတဲ့ဆိုတဲ့ကိစ္စမျိုးကိုကျမတို့ထောက်ပြပြီးတော့ပြောဆိုမှုရှိပါတယ်။ဒါအကျဉ်းများအဖြစ်ကျမတို့ဒီသဘောထားထုတ်ပြန်ချက်ထဲမှာပါမယ့်အချက်တွေကို
ကျွန်တော်ပြောက်ပြီးရပါတယ်မကြောက်ဘူးပြောလို့ထုတ်ပြန်ပါမယ်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်တို့ဒီတွေ့ဆုံဝင်ခဲ့တဲ့အတန်လွှင့်တဲ့ချိန်ကြာတော့ဒီချက်တွေကိုလူလူကသိရှိပြီးကြဖြစ်ပါလိမ့်မယ်ဆိုတော့ဒီအာဆီယံဆိုတာကဟာလာတလုံးကျွန်တော်တို့တွေလူလူကနားလည်လာတာကဒီဒါပဲမှာနားလည်လာတာကဘာကနားလည်လာတာကဖြစ်ပါတိုင်းကစက်ကူကြပါလိမ့်တော့ဘာမှဆွဲရှင်းဥစားအနာမရှိဘူးဝင ညာလေးပဲဟဲ့လားအနေနဲ့အများစုတလို့တော့လာဒီချိန်မျိုးမှာပြောပြီးမှကျွန်တော်တို့ဒီဖြစ်နေတဲ့အချိန်မျိုးမှာပထမဆုံးနိုင်ငံတကာအစည်းအဝေးဖြစ်တယ်အာနာမင်းစစ်ကောင်စီခေါင်းဆောင်ကွယ်နဲ့တွေ့တက်တယ်ဆိုတာဆိုတော့အားလုံးကစောင့်ကြည့်ကြတာပေါ့နော်သူတကယ်လို့မြန်မာလူကစောင့်ကြည့်ကြတာပေါ့ဆိုတော့ဒီအာဆီယံအစည်းအဝေးနဲ့ပတ်သက်ပြီးတော့
အဓိကအချင်းတော့အာဆီယံရဲ့အခြေအနေပေါ့နော်အာဆီယံရဲ့ကျမတို့လိုပဲဆယ်နှစ်ဆန်းနှစ်ကအခြေအနေနဲ့အခုလက်ရှိအခြေအနေကလည်းမတူတော့ဘူးပေါ့အခြေအနေကလည်းမတူဘူးမြန်မာပြည်ရဲ့နိုင်ငံရဲ့အခြေအနေရတယ်ဟိုပေါ့နော်မတူဘူးဆိုတော့ကျမတို့ပြောကြားချင်ပါတယ်ဒါပါပါဖြစ်လို့လဲဆိုတဲ့ခါကျတော့အာဆီယံရဲ့ချာတာပေါ့နော်ချာတာကကျမတို့ကကြီးကြတဲ့အချက်ဖြစ်တယ်ဒါပေမဲ့ကြီးကြတဲ့အချက်မ ဒီကဥပဒေအခြေခံတဲ့အစိုးရဖွဲ့စည်းမှုမျိုးရှိဖို့လို့ဘုဒ္ဓဘာသာနဲ့ဆိုဆန့်ရှိတဲ့ဖြစ်ပေါ်တာဒီမူရေပေါ်မှာအခြေခံတဲ့အာဆီယံချာတာဆိုတာရှိနေခဲ့ပြီဖြစ်ပါတယ်ဆိုတော့ဒါကတော့ဒီအာဆီယံချာတာပေါ်မှာဒါ အဲဒီအခါတစ်ခုရှိတယ်ပေါ့နော်ဒါကတော့ထူးခြားတယ်ဒီခင်ကလည်းမထူးခြားတယ်ဆိုတော့တစ်ဖက်ကလည်းပါရှိနေတယ်ဆိုတဲ့အခါကျတော့ဒီချာတာကိုနိုင်ကိုကဒီချာတာကိုနိုင်နာဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ဘယ်လိုအကောင့်တေဘယ်လိုလုပ်မလဲပေါ့နော်သူကတာဝန်ယူတာကိုခံပဲဆိုတာအကောင့်တေဘယ်မက်ကနီဇင်ကတော့ဒီချာတာရဲ့အမ်းချက်ပြောလို့ရတယ်ပေါ့နော်ဆိုတော့ကိုယ်လည်းပဲဒီဂိုင်းလိုင်းက ဒီတာရင်းနိုင်ငံတစ်ခုရဲ့ပြဿနာကိုဖြေရှင်းတဲ့အခါမှာဒေတာနဲ့အဖွဲ့အစည်းတစ်ခုရဲ့ဒုစားအထုံးမှုပါလို့မှတ်မိနေလို့အဲ့တယ်ပေါ့ဒီဒုစားအထုံးမှုတွေမှာမရဘူးဆိုတော့တခြားနည်းနဲ့အဲကျွန်တော်တို့ဒုစားကြမယ်ပေါ့ဆိုတော့ခါကြတော့ဒီအာဆီယံကျွန်တော်ကနားလည်ထားတာကတော့ကမ္ဘာနိုင်ငံကြီးအပေါ်တော့ပါဝင်ခုနကပြောတဲ့ကမ္ဘာကုလသမဂ္ဂအားလည်းဒီတိုင်းမှာဒေတာတွေမှရှိနေတ ုလိုပဲအကျွန်တော်တို့မြင်ပါတယ်ဆိုတော့အာဆီယံမှာတော့စီးရေးရပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်ဖြစ်သူ့ဖွဲ့ဝင်နိုင်ငံတွေချင်းချင်းကြမှာဒီလိုပြင်းထန်တဲ့အခြေအနေဆောင်ရွက်မှုမျိုးလုပ်လို့လောက်တာမရှိတာအတော့ကျွန်တော်တို့ကအားလုံးအတွေ့အကြုံရအောင်အသက်တမှုရအောင်သိရှိထားဖို့ဖြစ်ပါတယ်ဥပဒေလည်းပဲနောက်ထပ်ဒီချက်ပူတဲ့ကမ္ဘာမိသားစုအတိုင်းပိုင်းကနေအခြေအနေဆောင်ရွက်မှုမျိုးလုပ်ဖို့ဆိုရင်တော့ဒေတာရင်းအဖွဲ့အစည်းတစ်ခုကိုပဲစူးစမ်းအထောက်အမှုကိုအချိန်ပြည့်တင်တယ်လို့
ကဘာနိုင်ငံတွေကသင်ယူဆောင်ရမှာဒါကြောင့်မို့လို့ဒီကြိုးစားအထောက်ကြရတယ်ဒီမှာဒီလိုပဲနားလည်ဟုတ်ဟိုနောက်ဆုံးအချက်ပြောသွားတဲ့ဟာကအတော်လေးကိုရှင်းနေကိုက်နေတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ဟိုအခုကပြည်တွင်းမှာလည်းပဲအလားအနာသိနာကိုဆန့်ကျင်နေဒီမိုကရေစီပြန်ဖြစ်လာဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကလည်းအပြင်းထန်ဆက်ဖြစ်နေတာပဲဖြိုခွဲတာတွေနေနေတာတွေကလည်းအပြင်းထန်ဆက်လုံနေတော့မယ့်စစ်ကောင်စီဘက်ကလည်းဆိုတော့လူလူအနေနဲ့ကလည်းပဲဒီနိုင်ငံတကာကအလားဝင်ပြီးတော့ဆွတ်ဖက်ပေးဖို့ဆိုတဲ့ဟာကိုလူလူကတောင်းဆိုကြတယ်ပျော်လင့်ကြတယ်ပေါ့ဒါကအဲနိုင်ငံမှာမဆိုဒီလိုပဲရှိမှာပါဒီမှာလူတွေလူမျောလင့်ကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထူထောင်ရေးလူလာတဲ့စစ်အာဏာသိမ်းတာကိုစန့်ကျင်ကောက်ကွက်တဲ့လူလူအနေနဲ့နိုင်ငံတကာဖိအားကိုဘယ်လောက်ထိမျောလင့်လို့ရကြလဲဘယ်လောက်ထိအားကိုးအားထားပြုတင်တယ်လို့တော်စင်မအောင်တို့လူသားညီညွတ်ရေးအစိုးရအနေနဲ့ပြောချင်ပါတယ်ခင်ဗျအ
ဓိကတော့ဒီပကအားဆိုတာဒီမင်းကလှုပ်ရှားဆောင်ရွက်မှုမရှိဘဲနဲ့ထောက်ခံမှုထိုက်ထောက်ထိုက်တန်နေပေါ့နော်ထောက်ခံမှုရရှိလာမှာမဟုတ်ပါဘူးအဲ့တော့ဘယ်လှုပ်ရှားမှုကိုပဲကြည့်ကြည့်ကျမတို့ကနိုင်ငံတစ်ခုတောင်မို့နိုင်ငံရေးစနစ်တစ်ခုတောင်မို့လို့ရှိလို့ရှိရင်တော်လည်းဒီခုဝေးဖွားဖို့ဆိုတာဒီမင်းကပဲစကြရတာဖြစ်ပါတယ်အထူးအဖြင့်ဒီမင်းလို့ပြောရင်ခုနပြောတဲ့ဒီလူလူလူရဲ့နိုင်ငံရေးအင်အားစုတွေရဲ့ဒါဟန်ချက်ညီပြီးတော့ငါတို့ကတော့ဒီလိုလုံးမှဖြစ်တော့မယ်ဒီလိုတုံ့ပြန်မှရတော့မယ်ငါတို့တိုင်းပြည်ရဲ့အခြေအနေကကြမှာဟာငါတို့ကိုယ်တိုင်ပါဝင်မှတုံ့ပြန်မှရတော့မယ်ဆိုတဲ့စုံချက်တစ်ခုပေါ့နော်ဒီစုံချက်ကအရင်ကအရေးကြီးပါတယ်ဒါဒီမင်းရဲ့ 送接啵喏，比如嘛，比如有些那个伢子爷爷，啊，在家里下来就是啥事情啵喏，帮手没有，提前牛肉，还有牛肉冻点嘛，啥肉没，然后你看你伢们吃的嘛，好多是那啥物事，帮送接。
ဒီအပေါ်မှာလက်မခံနိုင်ဘူးဗျာအရန်ကိုအရေးကြီးပါဒါကြောင့်သာနေနိုင်ငံတကာကလည်းအတန်းရှင်းယူပြီးခါကြတော့အကိုပြီးတော့ဒီမြန်မာနိုင်ငံရဲ့
တွေ့နေရပါတယ်ဆိုတော့နိုင်ငံတကာရဲ့ဒီထိရောက်တဲ့ဝင်ရောက်ဆက်ဖက်မှုရှိမလားဘူးဆိုရင်မြန်မာလူမှုအနေနဲ့စစ်အာဏာရှင်ကိုဘယ်လောက်အထိဆက်ပြီးတော့များတောက်ခံပြီးတော့ဆန့်ကျင်နေနိုင်အောင်မှာပါလဲပြောစမအောင်ဒီတိုက်ပွဲကတော့ပြောရမယ်ဆိုရင်ဒီအခင်းကျင်းကပေါ့နော်ကျမတို့ဘယ်သူဘယ်သူနဲ့မှတိုင်ပင်မထားဘဲနဲ့ဆွေးနွေးမထားဘဲနဲ့စုံချက်တစ်ခုကိုရောက်ရှိနေတဲ့အနေအထားလို့ပ sing with them of Babu, who tin tar and use that day, go and go back. A Babu or Usang Bio, Babu Ladar, painted the future party. So that how Belgian is with tomorrow, a lad, a book in the tap, Alice of Badu Gama, Nangayama, Simia to Yamashio, Aloha, a book, no, oh, Horonga music, the Ganis, who knows all music generation it. Tomorrow, thank you, Ma, Anna Shin, Chimichana, and you do it. No good, no one kid of me. Did you wear her? Did you wear my mama? I wrote a nine matina, Lucy. But that long now music is in your lindsay, she of who's away. That can you tell you, a new you, a new 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 name, nor did I work with any time. That's how my nine nine on look. That's how my kid is. You wear her tomorrow, they wear my hope. They wear my hope. Did you wear tomorrow a nine that, not a nine so many of us, democracy, they are doing it federal, you don't look good on ตัวที่คิดจริงๆมันถูกต้องในมุสลิมใช่ป่ะรู้ตะตะลงเราเป็นมุสลิมอ่ะเปลี่ยนอะไรเราไม่ได้ทําหมดหรอกถ้าอ่ะคนเยอะที่อ่ะคิดเอาซ้อมคนเยอะที่อ่ะคิดแล้วเจ้ามุรุชื่อเนี่ยอ้าปองคนใส่ไม่ชอบดอซวยลงมาเนี่ยอ่ะตั้วจ่าเมย์สุดาเจ้ามุรุด้วยจี้เนี่ยสกาเปียวจี้เนี่ยพวกสีแดงลุงเหยไรตามแม่นักงานได้เยอะสิเจ้ามาเอาไปใส่กับเกงช่างนี่ครับใช่ป่ะแล้วเจ้ามุรุดีใจป่วยอ่ะเจ้ามุรุอ่ะนายมาวะนายกูใต้จ
ဆက်ရှိကိုကျွန်တော်ကကိုတွေးညနေကျုံခဲ့ရတယ်ဟလာဒီနောက်ပိုင်းလှူရှားမှုတွေကိုလည်းပဲကျုံခဲ့ရတာရှိတယ်ဆိုတော့ကျွန်တော်နားလေတော့ဆက်ရှိလှူရှားမှုကနေစပြီးတော့နောက်ပိုင်းလှူရှားမှုတွေမှာပေါ့နော်မဟာဗျူဟာနီးဗျူဟာအခိုင်အမာရှိသလားဆိုတဲ့မေးခွန်းရှိပါတယ်အရေးရှိအညွန်မြေဘယ်လောက်ရှိသလဲရေးရှိရေးရှိဟလာစီမံကိန်းချထားတာဘယ်လောက်ရှိသလဲဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီနေ့ကာလ
ပါဝင်ခိုင်မာတဲ့မဟာဗျူဟာနီးဗျူဟာတွေရှိထားပြီးပါပြီလားတော့စမောင်းဟုတ်ကဲ့ဒါကသူကြကြပေါ့နော်စစချင်းလည်းမတူတဲ့အခုဒီ2021ခုနှစ်စက်တင်ဘာဖြစ်ပေါ်လာတဲ့ခင်းချင်းရဲ့သူကြချက်လို့ပြောရပါတယ်အဥပမာအားဖြင့်ပြောရမယ်ဆိုလို့ရှင်ဒါစစချင်းကလူမှုရေးလေးတဲ့စီပေါ့လူမှုရေးလှုပ်ရှားမှုပေါ်မှာအခြေခံပြီးတော့ပဲပြောရဖြစ်တယ်ပေါ့နော် နောက်ပြီးတော့မှတော့အဲ့ပေါ်မှာအခြေခံပြီးတော့90%ရေးတောက်တယ်ပြောရဖြစ်တယ်ပေါ့နော်။နောက်ပြီးတော့မှတော့အဲ့ပေါ်မှာအခြေခံပြီးတော့95%ရေးတောက်တယ်ပြောရဖြစ်တယ်ပေါ့နော်။အခုဖြစ်ပေါ်လာတဲ့ခင်းချင်းအကြောင်းလက်ရှိအစိုးရပြည်သူလူထုကနေပြီးတော့ဈေးကောက်တင်မြောက်ခံထားရတဲ့အရသာအများစုပေါ့နော်။ဒီနှစ်2021ရာနှစ်25ရာတိုင်းလုံးကတက်ကပါဝင်နေတဲ့ဒါပေမဲ့အများစုကဟလာအရသာကိုလွတ်လပ်စွာရေးကောက်တင်မ ော်ခဲ့တာလေမဲတွေကအာပေါ့နော်မချော်မနှဲလို့တွေဒါဒါတယောမောင်ကလို့တယ်ဆိုရဲခံစားချက်ပေါ့နော်ဒီအမြင်ကလည်းရှိတယ်ပေါ့ဒါတစ်ချက်အဲ့ဒီလေ legitimacy ကတော်တော်လေး ก้าวเนี่ยเนาะอาตาเนี่ยเช่นที่ตัวนี้ลงเงินเนี่ยงานเนี่ยด้วยมาจมารู้จ้างเงินเนี่ยแต่ที่ต้องชดเชยแล้วเพื่อที่เราคือจะได้ฟิลโลเคเนี่ยเพื่อจะมีที่ดูดูเนี่ยจ้างมาชี้เงินจมารู้ว่าเสียสังเกตเนาะแต่เรื่องอะไรจมารู้ด้วยที่สาวทารุณเช่นเราเนาะคือแบบนี้ไอ้ดอกคุณอะไรมาหาพี่วันที่พี่วันเนี่ยแต่ตลอดชีวิตจมารู้ว่าที่นั่นสักที่อยากจะเป็นหลวงพ่อเนาะเพราะว่าพี่เอ๋อเส้นทางไม่สูงเช่นเพราะว่าที่นั่นเอ๋อเส ဒီပြောင်းလဲလို့ပဲမြန်မာပြည်နိုင်ငံရဲ့ရုပ်စင်းစားမယ်ဆိုရင်တိုင်းဒါရေးဖက်ဒရယ်အရေးကိုမျက်ွယ်ပြုပါရတာကြာဆုံးမှာပဲဖြစ်ပါဆိုတော့ဒီကိစ္စအရေးကိုလည်းတို့ရောဒီကနေ့ငါးနှစ်မှာစစ်ကောင်းဆောင်နေပါလို့ဆွေးနွေးရတာအတန်းတက်ရှိတည်ကြအောင်တို့ရောတိုင်းဒါနဲ့တိုင်းဖွဲ့စည်းတယ်တိုင်းဒါနိုင်ငံရေးပါတီနဲ့စစ်ဘုရားတွေကြားထဲမှာထိုက်တဲ့နဲ့ထိတွေ့မှုအဆက်အသွယ်တ ပြီးတော့ကျမတို့အပိုင်းထွက်လာတယ်ဆိုတော့အခုကျမတို့ဒီအခု CRH ပဲဖြစ်စေနောက်တစ်ခုကအခုထွက်ပေါ်လာတဲ့ NUG ပဲဖြစ်စေဒီတိုင်းအဖွဲ့ဖွဲ့လာရုံနဲ့ပြီးသွားတာမျိုးမဟုတ်ဘူးလူတွေအဲဘောနောမတူတဲ့ background ကတိုင်းသားတွေပါရင်ပြီးရောထွက်တာမျိုးမဟုတ်ပဲဒီအဖွဲ့စီကဟာလို့ပဲဂျားကာလာအခုဂျားကာလာပေါ့နော်အခုဂျားကာလာမျိုးသားမျိုးမျိုးရေးအစိုးရဆိုပါဘူးဒီဂျားကာလာမှာကျွားလို့ဟာလို့ကျွားရဲ့ mission ကပါကျွားရဲ့ mission ကပါအဲ့တော့ဒီဂျားကာလာမှာလုံရင်းနဲ့မှတပြိုင်နက်တည်းခုနပြောတဲ့ဒီစစ်ကောင်စီကိုရဲ့ဘူပေါ့နော်ဒီ challenge လုပ်ပြီးတော့သူတို့ကိုတိုက်ခိုက်ရင်းနဲ့မှနောက်ထွက်ပေါ်လာမဲ့အခြေအနေတစ်ခု political setting တစ်ခုပြောင်းသွားလို့ရှိရင်လို့လုပ်မဲ့အခြေအကျင်းပေါ့နော် transition ပေါ့အဲ့ခါကျမှအသွေးကြီးပြောင်းရေးကာလာအစိုးရဆိုတာဖြစ်လာဆိုတော့အဲ့ဒါဖြစ်လာအဲ့ဒါဒီကအရင်ပြောင်းကာလာမှာလို့ပဲဆိုရင်အခုဒီဂျားကာလာယာယီပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရလက်ထက်မှာလို့ဒီကျမတို့ federal ရေးရဝန်ကြီးဌာနဆိုပြီးတော့ဖွဲ့လိုက်တာဒီဘာလဲဆိုတော့အနာဂတ်အတွက်ကျမတို့ရဲ့ vision ပါတော့နော်အဲ့တော့ federal နဲ့ပတ်သက်တဲ့ political change အမှုတွေဆွဲမယ်နောက်ပြီးတော့လာမယ်ဖြစ်ပေါ်လာမယ်နိုင်ငံရေးအချင်းချင်းတစ်ခုအတွက်ပါကျမတို့ကကြိုပြီးတော့ဒီမှာစဉ်းစားပြီးတော့ပြင်ဆင်ထားတယ် federal အတွက်ပေါ့နော်ဒီဆွေးနွေးရင်းနဲ့အဲ့ဒီအချင်းချင်းကိုသွားတော့ကျမတို့ရဲ့ vision mission ကရန်ကုန်ရှင်းပါတယ်အခုဂျာကာလာမြို့သားမျိုးတွေအစိုးရပြီးဒီလိုမျိုးကရွေးကောက်တင်မြှောက်ခံလိုက်တဲ့ပြည်တော်စုတော်ကိုယ်စားလှယ်တွေရဲ့တိမှတ်ပြုမှုဒီတရားဝင်မှုပေါ်မှာအခြေခံပြီးတော့အဲကျွန်တော်တို့ဓာရီမြို့သားမျိုးတွေအစိုးရဂျာကာလာမြို့သားမျိုးတွေအစိုးရဖွဲ့စည်းလိုက်တယ်ဘာတွေလုပ်မလဲဆိုတာကိုအခုဒီဒီ Federal Charter လို့ပြောတဲ့ Part 1 Part 2မှာကျွန်တော်တို့ပါခဲ့တဲ့အတိုင်းတော်တော်ဆောင်ရွက်မယ် Part 2ကလည်းဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေတွေပေါ်မှာမူတည်ပြီးတော့ကျူလေကျောင်းဝင်ဖြစ်တဲ့ living document လို့မျိုးနဲ့ကျမတို့အလုပ်ပြန်လုပ်ထားတာဖြစ်ဒါပေမဲ့ principal အချင်းတော့ကျမတို့က charter ရဲ့ part 1မှာတော့ဘယ်လိုသွားမလဲတိုင်းပြည်ကိုတော့ဒီလိုဒီဆောက်မှရမယ်ဆိုတော့ကျမတို့ဆွေးနွေးခဲ့ကြတဲ့စိတ်ပူတာတွေဂျာတဲ့မှာဒါကဘုံသဘောတူညီချက်အနေနဲ့အခြေခံမျိုးချမှတ်ထားပြီးတာဖြစ်တယ်ဆိုတော့ကျမတို့ရဲ့မဟာမြဝါနီးပြည်ဟာဘာလဲလို့ပြောလို့ရှိရင် federal charter ဖြစ်ပါတယ်လို့ကျမပြောချင်တယ
်ဟုတ်ကဲ့ပါဆွေးကြောပါဆိုပြာဟလာဒီကုလသမဂ္ဂပဲဖြစ်ဖြစ်ဟလာအာဆီယံလည်းဖြစ်ဖြစ်စသဖြင့်ဖြစ်ဟလာနိုင်ငံတကာကနေပြီးတော့တခြားနိုင်ငံတစ်ခုခုကပဲဖြစ်ဖြစ်တဖွဲ့ဖွဲ့ကပဲဖြစ်ဖြစ်ဟလာစစ်ကောင်စီနဲ့ဟလာ CRPH အကြမ်းမှာ NUG အကြမ်းမှာစကားပြောဖို့ဂျာဝင်ညှိနှိုင်းပြီးဆိုကြပါစို့နော်ဆိုတော့ NUG အနေနဲ့စစ်ကောင်စီနဲ့စပြီးတော့စကားပြောဖို့အစ်စ်အတွေ့တင်ကြိုတတ်မှတ်ချက်တစ်ခုခုဥမာဒါရမှဒီချက်ရမှဒီချက်ကလိုက်ဒီချက်ကိုလိုက်လျောမှဆိုတာဟာမျိုးထားပြီးတော့မှစကားပြောမှလားဒါမှမဟုတ်ရင်ဘာတင်ကြိုတတ်မှတ်ချက်မှမထားဘဲနဲ့စကားပြောမှလားပြောမဲ့ဆိုတဲ့အစီအစဉ်မျိုးရောရှိပါသလားတော့စမောင်
းဟုတ်ကဲ့အဒီမျိုးကအရန်တောင်းတဲ့မိကုန်းပါဆိုတော့ကျမတို့စတင်ပြီးတော့ပေါ့နော်အာနာသိန်းနဲ့ February လ1ရက်နေ့တုန်းကဆိုလို့ရှိရင်တော့ပုံသဏ္ဍာန်တစ်မျိုးနဲ့ဖြစ်တယ်အဲ့ချိန်တော့ dialogue ကပုံစံတစ်မျိုးဒါပေမဲ့အခု2လကျော်3လနီးပါးကြာလာပြီးတဲ့ကာလစစ်ကောင်စီကအင်မတန်မှသွေးဆွန်းသွားပြီးပြည်သူလူထုရဲ့အသက်တွေအများကြီးပေးခဲ့ရပြီ။ဖမ်းဆီးချိန်ထိခံထားရတဲ့လွှာပေါင်းစုံကနိုင်ငံကောင်းဆောင်တွေအပါအဝင်ပေါ့နော်။တာမန်အရက်သူရက်သားနိုင်ငံသူနိုင်ငံသားမျိုးစုံနှိမ့်ပတ်နှိမ့်ဆက်ခံရတဲ့ဖမ်းဆီးချိန်ထိခံရတဲ့အမိသားဖြစ်သွားတယ်။ဒီအချိန်ဒီမှာကျမတို့ကဘာတီချိုသတ်မှတ်စည်းကမ်းမှမပါပဲသွေးဆွန်းဆွေးနွေးဖို့ဆိုတာတော့အင်မတန်နိုင်ငံရေးအရအမိုင်မဲလုံးရကြတယ်မဖြစ်တဲ့။ဆိုတော့ကျမတို့ကတစ်ချက်ဖန်စီချင်းတိန်ခံထားရတဲ့ခေါင်းဆောင်တွေပေါ့နော်တော်ဆန်းစုကြည်ရဲ့သမရာကြီးဦးဝင်းမြင့်တို့အဖအဝင်တာမန်အရက်သားပေါ့နော်ဟိုတက်ကြွလှုပ်ရှားတဲ့သူတွေအစုံအားလုံးကိုသွတ်ပေးရမယ်ပြီးလို့ရှိရင်နောက်တစ်ချက်ကဒီစစ်ခေါင်းဆောင်တွေအခု ตาตาเอ็มเดนดีดูรู้กูจะมารู้สังหารเจ้าหนี้เฉยมาหรือเปล่าจะมารู้เจ้าหนี้เอาหรือเปล่าจะจ่ายตาหรือเปล่าน้องดูรู้ตัวแทนที่นี่เนี่ยมีเนี่ยเอาเจ้าหนี้เอาเนาะเช่นเช่าไปเนี่ยบ้านนี้เสร็จน้องดีดูรู้ว่าที่สิ่งที่รู้เนี่ยไอ้ที่เราในทางนู้นหรือเปล่าเนาะสรุปรู้หนี้เนี่ยเทียนจีนี่เราไปดูตัดเดนเนี่ยบ้านนี้เสร็จเนี่ยเนี่ยบ้านนี้เสร็จปุ่มนี่ท่านที่เคยเห็นอะไรดูสิแล้วเปล่าเนี่ยบ้านนี้เสร็จเนี่ structural violence ကိုပြောတယ်ဖွဲ့စည်းပုံမှာရောမြန်မာနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာတက်မတော်ကပါဝင်ရမယ်ဆိုတဲ့ concept เนาะအဲ့ဒီအခြေခံကြီးကက structural violence ကိုဖြစ်စေတယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒီ structural violence ဒီ physical violence เนาะနောက်ပြီးတော့ဒီ state violence နဲ့ psychological violence ကိုဖြစ်စေတဲ့ structural violence ကိုမပြင်းမင်းနဲ့ကျွန်တော်တို့စကားပြောဖို့ဖြစ်နေတာဒါတွေကိုသဘောတူဖို့ကျွန်တော်တို့လိုပါတယ်အဲ့တော့တိကျတာပြောရမယ်ဆိုလို့ရှိရင်တော့ fancy ထိန်းသိမ်းထားတဲ့သူတွေလို့ရမယ်ပြီးလို့ရှိရင်ဒီခုနဖြစ်ပေါ်ခဲ့တဲ့Crime against humanity လို့ကျွန်တော်တို့ပြောလို့ရတယ်လူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ဖြစ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဒီကောင်းဆောင်တွေကတာဝန်ယူမှုတာဝန်ခံမှုရှိပါတယ်ဆိုတဲ့အကြောင်းကိုသိကြပေးပြီးတော့မှကျွန်တော်တို့ကစကားပြောလို့ရပါလိမ့်မယ်မဟုတ်လို့ရှိရင်တော့ဒီတိုင်းပြောဖို့လို့ကျွန်တော်တို့ဖြစ်နိုင်ပါအောင်ဒါဆိုရင် impunity ရသွားမယ်ဒီတစ်ခေါက်တော့ကျွန်တော်တို့က impunity ချက်ပေးလို့ရှိရင်နောက်တစ်သက်လုံးမျိုးဆက်တိုင်းပြင်လို့ခွင့်ရသွားမယ်ဒီလိုကျွန်တော်တို့ဖြောင်းမှရမယ်လို့ပြောချက်ပါတယ
်ကျွန်တော်မေးဖို့တော့မဟုတ်ပါဘူးကျွန်တော်ပြစ်သက်တွေကျွန်တော်နဲ့တီးတဲ့ဟလာဒီမှာပြည်တွင်းကလူတွေကပြောတဲ့ဟိုစကားလေးကျွန်တော်ပြောစမောင်းတို့ကိုကျွန်တော်ဟိုဒီကနေပြီးတော့ကျွန်တော်ပြောချင်တာပါအမျိုးသားရင်ကြားစီအမျိုးသားပြန်လဲပြည်မြေကြီးဒီတစ်ချိန်မှာတော့ဟလာခုနလိုထိခဲ့တာတွေအတွေ့တာဝန်ယူမှုတာဝန်ခံမှုဖြစ်မှုမရှိခင်တဲ့အမျိုးသားရင်ကြားစီအမျိုးသားပြန်လဲပြည်မြေကြီးဆိုတဲ့စကားပြောလာရင်တော့ဘယ်သူဖြစ်ဖြစ်တွေ့ပြီးဖြစ်ဆိုတဲ့စကားမျိုးတွေကျွန်တော်ကြားပါတယ်တော်စမောင်းတော်စမောင်းတို့လည်းဒီစကားတွေကြားမယ်လို့ကျွန်တော်ထင်ပါတယ်။ဒီကြားပြီးတာအတူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဟိုကျွန်တော်တို့လည်းအဲဒီလိုမျိုးမီဒီယာတွေရှိမှသာလေကျွန်တော်တို့ဘာတွေလုပ်နေလဲကျွန်တော်တို့နိုင်ငံရဲ့ဒီချက်ကဘာတွေလဲဆိုတော့ပြည်သူလူထုတစ်ဆင့်နှောက်ရွံ့ကြနေတာဖြစ်ပါတယ်။အခုလိုအခြေအနေမျိုးမှာကျွန်တော်တို့အတွက်အပေါ်ပြီးတော့မှမီဒီယာတွေကအရေးကြီးနေပါလိမ့်မယ်။ကျေးဇူးများတင်ပါတယ
်။ဒါကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကိုကိုကျော်ကျော်သိန်းဆက်သွယ်နေမြန်းထားတာပါ။အခုအခါမှာတော့ဗုဒ္ဓဦးနေ့မနက်ခင်းသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်။VOA မြန်မာပိုင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာပါ။ VOA American အတံခွဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးနေပါတယ်။
အသင်းအာဆီယံရဲ့အထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုဖို့မြန်မာစစ်တပ်အကြီးအကဲကိုကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကတောင်းဆိုလိုက်ပါတယ်။ဗိုလ်ချုပ်မူကြီးမြောက်လိုက်ကိုရိုင်းတက်ရောက်ခဲ့တဲ့အာဆီယံရဲ့မြန်မာရေးအထူးအစည်းအဝေးဘုံသဘောတူညီချက်မှာအာဆီယံကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာနိုင်ငံရဲ့အချက်အတွဲဆွေးနွေးရေးဂျာဝင်ဆောင်ရွက်နိုင်ဖို့ထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ဂျပန်ကပေးအပ်နေတဲ့ထောက်ပံ့တွေကိုပြန်သုံးသပ်ပြီးအနာဒိစစ်တပ်အကျိုးရှိစေမဲ့လူသားချင်းစာနာထောက်ကူမှုမဟုတ်တဲ့အကူအညီတွေရပ်ဆိုင်းရေး HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကအင်ကာနီမှာတိုက်တွန်းပါတယ်။ဆီယနာဒိဆန်းကျင်ဆန္ဒပြသူတွေကိုစစ်တပ်ကဆက်လက်ပြစ်ခတ်နှိမ်နှင်းမှုတွေကြောင့်နိုင်ငံတော်လမ်းပေါ်ထွက်ဆန္ဒပြပွဲတွေမှာတော့ယောက်ျားပုံစံနဲ့ဆက်လက်ဆန့်ကျင်နေကြပါတယ်။ရန်ကုန်မြို့မှာဆီယနာရှင်ဆန့်ကျင်ဆန္ဒပြတဲ့လူငယ်တွေစုပေါင်းထားတဲ့ဘာတွေလဲရန်ကုန်သားတွေအဖွဲ့ကအင်အားရာချီပါဝင်တဲ့ဆန္ဒပြလူငယ်တွေလုံခြုံရေးချင်နေပုံမူတည်ပြီးလျှက်တပြဆန္ဒပြပွဲတွေအင်္ဂါနေ့ကလုပ်ကြပါတယ်။မင်းတပ်မြို့အဝင်မှာတော့မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားအင်္ဂါနေ့ကထိတ်တိုက်တိုက်ခိုက်ကြပါတယ်။တချိန်တည်းမှာပဲဆနပြလူငယ်တွေကရင်မျိုးသားစေယုံ KNU ရဲ့တပ်စခန်းတစ်ခုမှာစစ်တင်တန်းတက်နေတဲ့ဗီဒီယိုတစ်ခုလည်းထွက်ပေါ်လာပါတယ်ရှင်။ထိုင်းနယ်စပ်မြန်မာဘက်ချန်ကင်းပြည်နယ်ထဲမှာအင်ကာနီကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ချန်ကကြေးရွာတွေကရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုစတန်ဖို့တက္ကသိုလ်ရှော်ရင်စတိုင်အေရှားပစိဖိတ်သုတေသနဌာနက2022ခုနှစ်အတွက် Shorenstein Journalism Award ကိုသတင်းသမားဦးစေဝင်းကိုရွေးချယ်တဲ့အကြောင်းအင်ကာနီမှာကြေညာပါတယ်
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ VOA American အတန်းရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်တွေကိုနားဆင်ကြရတာပါ။တောသားရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှစ်ဖြာချမ်းသာကျမ်းမာချမ်းသာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမွန်ပThis program has come to you from the